ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ကရင်မြို့သားအစည်းအုံတက်မာ6နယ်မြေဒူပလာယာခရိုင်တွင်းမှပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်စစ်ဘေးရှောင်တွေတောင်းနေချီပြီးနေဆက်တောင်းရင်းမြစ်တစ်လျှောက်ကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်အခုအချိန်မှာတော့စစ်ကောင်စီဘက်ကနေမြေတွေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းနေရက်ပြန်ဖို့အတွက်ဒေသခံတွေကိုပြောဆိုနေပေမဲ့ဒေသခံတချို့သာနေရက်ပြန်နိုင်ပြီးလေးကီကောဒေသကဒေသခံအများစုဟာတောတောင်တွေထဲမှာပုံအောင်နေရတာမို့နေရက်မပြန်နိုင်သေးဘူးဆိုပြီးဒုက္ခသည်အမျိုးသမီးတူကပြောပြပါဗျ။
အများစုကမပြန်နိုင်သေးဘူးဇာမပါဗျ။အခုလေးကီကောဆိုလို့စီလုံးလုံးမပြန်ရသေးဘူး။ပြန်ရတယ်ဆိုလို့မေဝါခီးနဲ့ပဲခီးကြောနေပါဒါမှဘလို့ပြန်ဘောကဘလို့ခက်ခဲနေဖြစ်ဆိုလေးကိကောမှာတော့တည့်ရတော့သူတို့အခွင့်မပေးသေးဘူးလေဒီဘက်ကိကောကတော့သူတို့အခုဘက်ကိကောမှာပြန်နေတဲ့လူလေးဟိုမေဝါခီမှာပြန်နေတဲ့လူကတော့မြို့ထဲမှာသွားနေလူသွားလာနေလူတွေကိုကြတော့သူတို့ဓာတ်ပုံရိုက်တာပဲကတ်ချိတ်တာပြီးတယ်အဲ့ဒီကတ်ဆီမှာဝင်လို့ထွက်လို့ရတယ်ကတ်မရှိဝင်လို့ထွက်လို့မရဘူးအခုဒီအိမ်မှာမိသားစု9ယောက်ဆိုလို့ရှိရင်အငါးခုလောက်တာတော့ပေါ့အဲ့ဒီမျိုးအဲ့ဒီကပါလို့ရှိရင်တွားလို့လာလို့ရတယ်ကမပါလို့ရှိရင်အဲ့ဒီထဲတော့မပေးဝင်ဘူးလို့မျိုးဆက်ခဲဖြစ်တော့အခုတို့တွေပြန်ပေးဝင်တော့တို့တွေကပြန်နေရတော့ပေါ့တခြားမှလည်းနေရတော့ပေါ့မပြန်ဘူးဆိုတော့အဲ့လိုမျိုးကကြောက်ရကြောက်နေရတော့ပြန်တော့လေကိုပြက်လာလို့ရှိဘူးမကောကိုညီနိုင်မဖြစ်ဘူး
လေကြီးကဒေတာဘက်ကိုမပြန်ရဲတာကတော့အဲ့ဒီဒေတာတဝိုက်မှာစိတ်အင်အားတွေနဲ့လုံခြုံရေးချထားသလိုထောင်ထားတဲ့မိုင်းတွေကြောင့်မပြန်ရဲကြတာဖြစ်တယ်လို့လည်းဒုက္ခသည်အမျိုးသမီးကဆက်ပြောပြပါဗျာ။ဒီ
ဟာတည်းမှာတော့မိုင်းတွေထောင်ထားတာတော့ရှိတယ်လေ။လေကြီးကတော့မှဝင်ရဲတာအဲ့ဒီမိုင်းတွေကြောင့်။ဆောင်းကြီးတခြားမှာရှိတယ်ပေါ့။ဒါမှဒီမိုင်းကပဲရချော်တော့ရှိတယ်။ဒီမိုင်းချမ်းနဲ့လားကနဘေတောက်ဆောင်ရှိသေးတယ်ပဲအဲ့လိုမျိုးအမိုးလေးမျိုးပြောနေကြတယ်ဒီလိုဒီလို
အမြမနယ်ဆက်မြဝတီခရိုင်ထဲက KNU တပ်မ6ထိန်းချုပ်ရာ၄ကီကောမြို့တက်ထဲကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီး ARR တိုင်းကလွှတ်တော်အမတ်2ဦးပါဝင်တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့ပြီးတဲ့နောက် KNU တပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဒီကနေ့ထိဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကာလမှာတော့စစ်ကောင်စီတပ်တွေကနေရာယူတက်ဆွဲလာတဲ့အတွက်မဲထော်တလေးရွာပါဝင်ဖလူကြီးဖလူလေးပဟိကလောမင်းလက်ပံ၄ကီကောရတိကူစတဲ့ပြစ်ခတ်မှုတွေကြောင့်မလွတ်နိုင်တဲ့ကြီးပါတွေကဒေသခံပြည်သူတွေဟာတောင်ရင်မြစ်ကိုဖျက်ပြီးထိုင်းဘက်ကိုမကြာခဏထွက်ပြေးတာတွေလည်းလုပ်ခဲ့ပါတယ်ရှင်။